မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကလက်ရှိအခြေအနေတွေပေါ်အမေရိကန်ပြည်ထောင်စုကထူပဲဆိုရင်လည်းကြောင့်အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမျိုးသမီး Heather Nauert ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် We are deeply concerned by the troubling situation in Burma's northern Rakhine state. There has been a significant displacement of local populations.
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကစိတ်ပူပန်စရာအခြေအနေတွေပေါ်ကျွန်တော်တို့သိကိုဆိုရင်ပါတယ်ရိုဟင်ဂျာကြီးရွာအများပြားကိုမီးရှို့ပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရဲသားတွေကပါအကြမ်းဖက်လူရက်တွေကျူးလွန်နေတာအပါအဝင်စိုးရွားတဲ့လူခွင့်ရေးချူဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေအတွက်အများပြားအိုးအိမ်ဆုံးထွက်ပြေးနေကြပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာကျွန်တော်တို့ထပ်ပြီးရှုတ်ချပါတယ်ဒါပေမဲ့နောက်ထပ်အကြမ်းဖက်လူရက်တွေကိုတားဆီးဖို့လူခွင့်ရေးကိုအပြေအဝလေးစားလိုက်နာပြီးတရားဥပဒေစိုးမိုးရေးနဲ့အညီဒေသခံလူထုကိုအကောက်အွယ်ပေးဖို့အဲ့ဒီလုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံတကာကတောင်းဆိုနေတဲ့အတိုင်းကျွန်တော်တို့ကလည်းတောင်းဆိုပါတယ်လို့ပြောခွင့်ရ Heather Nauert ကပြောသွားပါတယ်ဒါအပြင်လက်တွေ့မှာဘာတွေဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးမှန်ကန်တဲ့သတင်းအချက်အလက်တွေရနိုင်ဖို့အတွက်သတင်းတော့တွေကိုဗိုးပြီးတွားရောက်ခွင့်ပေးဖို့လဲ Miss Nauert ကမြန်မာအစိုးရကိုတောင်းဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့မကသတင်းတော့တွေကိုတွားခွင့်ပြုဖို့ကိစ္စဒါအပြင်ပို့ပြီးအရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစာရာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လဲ Miss Nauert ကပြောပါတယ်တောင်အာဖရိကဖုန်းတော်ကြီး Desmond Tutu ကလည်းသူဆိုအားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဆွေရကပြုမှုလုံဆောင်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုကြာသပတေးနေ့ကပြစ်တင်ဝေဖန်တဲ့ကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်